Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ American ပြည်ထောင်စု Washington DC မြို့တော်ကနေ2014ဇန်နဝါရီလ13ရက်တနင်္လာနေ့မနက်ခင်း VOA အစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ line number 2432 39တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ကြပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်ဆမ်မိုးဝေပါအခုနံနက်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ပြပေးဖို့စီစဉ်ထားပါတယ်ထိုင်းနိုင်ငံအတွင်းဝန်ကြီးချုပ်ရင်လတ်ရှင်နဝတ်နှုတ်ထွက်ပြီးအစိုးရစန့်ကြီးဆန္ဒပြနေသူတွေဟာဘန်ကောက်မြို့ရဲ့အဓိကကျတဲ့လမ်းစုံလမ်းကွာနေရာတွေကိုတနင်္ဂနွေနေ့မှာစတင်ပြီးတော့သိမ်းပိုက်နေပြီဖြစ်ပါတယ်အီရန်နိုင်ငံရဲ့ဘက်ဂရက်မြို့တော်မှာတော့တနင်္ဂနွေနေ့မနေ့ပိုင်းခီးသွွားတွေရှုပ်ထွေးနေတဲ့အချိန်မှာကားဘုံနှလုံးပေါက်ကွဲခဲ့ပြီးစစ်သွေးကြွတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအပြန်အလှန်တိုက်ပွဲဖြစ်ပြီးအနည်းဆုံးအရသား18ယောက်တေဆုံးသွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုသတင်းတွေအပြီးအပြစ်ခတ်ငြိမ်းချမ်းရေးဆိုင်ရာနောက်ဆက်တွဲဆွေးနွေးပွဲနဲ့ပတ်သက်လို့တိုင်းသာခေါင်းဆောင်တူပြောတာကတော့
ကျွန်တော်တို့ဖက်ကညှိနှိုင်းစရာဒီရှိတဲ့လေတဲ့အပေါ်မှာကျွန်တော်တို့ကထပ်ပြီးတော့ကျွန်တော်ဒီဖေဗရူလာတွင်မှာကျင်းပဖို့တော့ကျွန်တော်တို့အဲ့ဒါတင်ပြဆွေးနွေး
ပြင်းနေပြီးမှပဲတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီနောက်မြန်မာဒီမိုကရေစီရဲ့ဆွေးနွေးခွင့်ကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့မြန်မာပြည်ကပေးစာနဲ့တဲကြီးစကားတွေကိုပါနားဆင်ရမှာပါအခုတော့တနင်္လာနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့ဒေါခင်ဖြူထွေးတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းအစိုးရစန့်ကျင်ရေးဆန္ဒပြနေသူတွေဟာဘန်ကောက်မြို့ရဲ့အဓိကကျတဲ့လမ်းစုံလမ်းကွာနေရာတွေကိုတနင်္ဂနွေနေ့မှာစတင်ပြီးတော့သိမ်းပိုက်နေပြီဖြစ်ပါတယ်။ဆန္ဒပြသူတွေကဘန်ကောက်မြို့တော်ကိုပိတ်ဆို့ပစ်မယ်လို့ပြောဆိုထားကြပြီးဒီလောက်ရကြောင့်အကြမ်းဖက်မှုတွေဖြစ်ပွားလာမှာစိုးရိမ်နေကြသလိုအကြမ်းဖက်မှုတွေကြောင့်စစ်တပ်ကအာဏာသိမ်းနိုင်တဲ့အခြေအနေမျိုးရောက်သွားနိုင်ပါတယ်။အစိုးရစန့်ကျင်ရေးဆန္ဒပြသူတွေကလက်ရှိဝန်ကြီးချုပ်ရင်လတ်ရှင်နဝတ်ကိုယာရုကနေဆင်းပေးဖို့တောင်းဆိုနေတယ်လို့အစိုးရရဲ့အကြမ်းလိုက်စားမှုနဲ့နိုင်ငံရဲ့အာဏာကိုငွေနဲ့ဝေနိုင်တဲ့အခြေအနေတွေကိုပြုပြင်ပြောင်းလဲပစ်ဖို့အတွက်လက်ရှိအစိုးရကရွေးကောက်ခံထားရသူတွေမဟုတ်တဲ့ယာယီအုပ်ချုပ်ရေးအဖွဲ့လက်ထက်ကိုအာဏာလွှဲပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။နောက်ပြီးသူတို့ကမစ်ရင်လက်ကြေညာထားတဲ့ဖေဖော်ဝါရီလ2ရက်နေ့ရွေးကောက်ပွဲပြုလုပ်မယ်ဆိုတဲ့အစီအစဉ်ကိုလည်းဖျက်သိမ်းပစ်ဆေးခြင်းနေကြပါတယ်။လွန်ခဲ့တဲ့နိုဝင်ဘာလအတွင်းကစပြီးတော့အစိုးရစန့်ကျင်ဆန္ဒပြသူတွေဟာလမ်းမာတွေပေါ်မှာရဲတွေနဲ့အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။အစိုးရအဆောက်အဦတွေကိုအချိန်အတိုင်းတာတစ်ခုထိတိမ့်ပိတ်ခဲ့ကြသလိုထိုင်းမျိုးသားရဲတပ်ဖွဲ့ဌာနချုပ်ကိုလည်းရေနဲ့လျှက်စစ်မှုတွေဖျက်တောက်ပစ်ခဲ့ပါတယ်။နိုင်ငံရေးအကြမ်းဖက်မှုတွေအတွင်းရဲတပ်ဖွဲ့ဝင်တူအပါဝင်လူပေါင်းအနည်းဆုံး6ယောက်တိစုံခဲ့ရပြီလည်းဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်တွေကဒီကနေ့တနင်္လာနေ့မှာရင်သွားလာတွေထူပြောလာတဲ့ဘန်ကောက်မြို့ရဲ့အဓိကလမ်းစုံလမ်းကွာ9ခုကိုပိတ်ဆို့ပစ်မယ်ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုထားကြသလိုအစိုးရရုံးတွေကိုလည်းဝင်ရောက်စီးနှင်းမှုတွေပြုလုပ်မယ်ဆိုပြီးတော့ချိန်ချောက်ထားကြတာပါအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလုပ်မဲ့စီစဉ်ထားတဲ့နေရာတွေကိုဆန္ဒပြသူအုပ်စုဖွဲ့တွေတနင်္ဂနွေနေ့နှောင်းပိုင်းမှာဝင်ရောက်လာကြပြီးတော့ဟောပြောဖို့စင်နေစောင့်နေကြပါတယ်တချို့ကလည်းအစိုးရရုံးတွေအများပြားရှိတဲ့မြို့တော်ရဲ့မြောက်ဖက်ချမ်းကလမ်းတွေကိုပိတ်ဆို့ထားလိုက်ပါတယ်တောက်ကြနေတုန်းကတော့ထိုင်းဒုတိယဝန်ကြီးချုပ်စူရဖုံထဝိချချိုက်ခုကဥပဒေစိုးမိုးမှုကိုထိန်းသိမ်းထားနိုင်မှုအတွက်ရဲတပ်ဖွဲ့ဝင်12,000နဲ့စစ်သား8,000ကိုမြို့တော်မှာချထားမယ်လို့ပြောဆိုထားပါတယ်
။ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်နဝက်ရှရစ်ရဲ့အကြံပေးအီမာမူဂန်ကိုပြစ်မှတ်ထားတိုက်ခိုက်တဲ့ဘုံးဖောက်ခွဲမှုအတွင်းလုံခြုံရေးအဖွဲ့ကအမျိုးသား9ယောက်သေဆုံးခဲ့ရတဲ့အကြောင်းတိုင်းပြည်အနောက်မြောက်ပိုင်းဒေသအရာရှိတွေကပြောပါရတယ်။တနင်္ဂနွေနေ့တုန်းကဆွဲတောင်ကြားဒေသမှာမစ္စတာမူဂန်ရဲ့ရင်တန်းကိုဘုံးခွဲတိုက်ခိုက်ခံခဲ့ရတာဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောပါရတယ်။ဒီတိုက်ခိုက်မှုအတွင်းမစ္စတာမူဂန်တော့ထိခိုက်ဒဏ်ရာရခြင်းမရှိခဲ့ပါဘူး။ဒီတိုက်ခိုက်မှုဟာသူ့အတွက်တော့6ချိန်မြောက်တိုက်ခိုက်ခံရတာဖြစ်တယ်လို့မစ္စတာမူဂန်ကပြင်သစ်သတင်းဌာနကိုပြောပါရတယ်။အခုလိုမျိုးတိုက်ခိုက်မှုတွေကြောင့်သူ့ရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုရပ်တန့်ပြစ်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောခဲ့ပါရတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်လို့ထုတ်ပေါ်ပြောဆိုလာခြင်းမရှိသေးပါဘူး။ပါကစ္စတန်တာလီဘန်တွေနဲ့အယ်ခိုင်ဒါနဲ့တခြားစစ်သွေးကြွအဖွဲ့တွေနဲ့ဆက်ဆက်နေတဲ့အဖွဲ့တွေကတိုင်းပြည်ရဲ့အနောက်မြောက်ပိုင်းဒေသအထူးသဖြင့်ဒီအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ဒစိဒီပိုင်းကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာအဓိကခြေကုပ်ယူလှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်။
အီရန်နိုင်ငံနဲ့ကမ္ဘာအင်အားကြီး6နိုင်ငံတို့ဟာနျူကလ িয়ার ရေးနဲ့ပတ်သက်ပြီးတော့လက်တလောသဘောတူညီမှုတစ်ခုချုပ်ဆိုနိုင်ဖို့အတွက်ဘာရီအကောင့်ထဲပေါ်လှုပ်ဆောင်ကြမှာလဲဆိုတဲ့အချက်ကိုနိုဝင်ဘာလအတွင်းမှာဆွေးနွေးသဘောတူခဲ့ကြပါတယ်။ဂျနီဗာမှာရရှိထားတဲ့သဘောတူညီမှုကိုဇန်နဝါရီလ20ရက်နေ့မှာစပြီးတော့အကောင့်ထဲပေါ်လှုပ်ဆောင်မှာဖြစ်တဲ့အကြောင်းအီရန်နိုင်ငံရဲ့ဝန်ကြီးဌာနကတနင်္ဂနွေနေ့မှာအတည်ပြုပြောဆိုပါတယ်။ အီရန်ရဲ့ယူရေနီယံတန့်စင်မှုကိုကန့်သက်မှာဖြစ်ပါတယ်။အနောက်နိုင်ငံတွေကအီရန်ဟာနျူကလ িয়ার လက်နက်ထုတ်ဖို့စီစဉ်နေတာလို့ပြောကြပါရတယ်။အီရန်နိုင်ငံရဲ့သဘောတူညီချက်ပေါ်လှုပ်ဆောင်နေတဲ့အပေါ်မှာအပြန်လှန်အနေနဲ့ဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကလာမယ့်6လတာကာလအတွင်းမှာစီးပွားရေးအရေးယူပိတ်ဆို့ထားတာတွေကိုလျှော့ပေးမှာဖြစ်ပါတယ်။အဲဒီကာလအတွင်းကမ္ဘာအင်အားကြီး6နိုင်ငံဖြစ်တဲ့အမေရိကန်၊ဗြိတိန်၊ရုရှား၊တရုတ်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာအီရန်နဲ့ထာဝရသဘောတူညီချက်ရဖို့အတွက်ဆွေးနွေးညှိနှိုင်းကြမှာဖြစ်ပါတယ်။သဘောတူညီမှုအကောင့်ထယ်ဖို့လှုပ်ဆောင်ရေးနဲ့ပတ်သက်ပြီးတော့စစ်ဆေးအတိပြုပေးဖို့ကုလသမဂ္ဂနျူကလ িয়ার ဆိုင်ရာစောင့်ကြည့်ရေးအဖွဲ့ကိုတောင်းဆိုထားပါတယ်။အီရန်အနေနဲ့သဘောတူညီချက်ကိုလှုပ်ဆောင်နေတဲ့ကာလတစ်လျှောက်လုံးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကအီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူထားမှုတွေကိုအထက်လျောက်တက်တာအောင်စတင်လှုပ်ဆောင်ပေးမယ်လို့အမေရိကန်သမ္မတဘရက်ဥပမာကတင်းငွေနေမှာပဲပြောဆိုလိုက်တာပါ။အီရန်အနေနဲ့သဘောတူညီချက်တိုင်းလှုပ်ဆောင်နေတဲ့ကွန်ဂရက်လွှတ်တော်ကနေအီရန်ပေါ်အရေးယူပိတ်ဆို့မှုတွေထပ်မံပြုလုပ်ဖို့အဆိုတင်သွင်းလိုက်ရင်သူကဗီဒီယိုအာဏာအသုံးပြုပြီးတော့ပယ်ချမှာဖြစ်တဲ့အကြောင်းဒါပေမဲ့အီရန်ဘက်ကပြက်ကွက်မယ်ဆိုရင်တော့အမေရိကန်အစိုးရအနေနဲ့အရေးယူပိတ်ဆို့မှုတွေတိုးလုံမှာဖြစ်တယ်လို့လည်းသမ္မတကပြောဆိုပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေရဲ့စီးရေးကုန်ကြမ်းဆိတ်တွေကိုတောင်ကိုရီးယားကမျှဝေကြခံဖို့ကိစ္စမနေ့ကနိုင်ငံသဘောတူခဲ့ကြပါတယ်။ Special Measures Agreement လို့ခေါ်တဲ့အထူးလုပ်ငန်းသဘောတူညီမှုအရတောင်ကိုရီးယားနိုင်ငံအတွင်းအခြေစိုက်ထားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကုန်ကြမ်းဆိတ်တွေကိုတောင်ကိုရီးယားကမျှဝေအကုန်ကြခံမှာဖြစ်တဲ့အကြောင်းဒီတောင်ကိုရီးယားနိုင်ငံရဲ့ဌာနကတနင်္ဂနွေနေ့မှာပဲပြောကြားလိုက်တာပါ။အမေရိကန်တပ်ဖွဲ့တွေနိုင်ငံအတွင်းမှာဆက်လက်ထားရှိနိုင်ဖို့တောင်ကိုရီးယားနိုင်ငံကဒီအမေရိကန်ဒေါ်လာ866သန်းဒီအမေရိကန်ကိုပေးဖို့သဘောတူညီခဲ့တာဖြစ်ပါတယ်။ဒီပမာဏဟာ2013ခုနှစ်အတွင်းတောင်ကိုရီးယားဆိုရပေးခဲ့တဲ့ဈေးနဲ့နှိုင်းယှဉ်ရင်လက်ရှိကုန်ကျစရိတ်ဒီ 5.8 ရာခိုင်နှုန်းပိုပြီးတော့များလာတာဖြစ်ပါတယ်။ကာကွယ်ရေးဆိုင်ရာအသုံးစိမ့်နဲ့ပတ်သက်လို့နိုင်ငံအခြားနောက်ဆုံးသဘောတူညီချက်ယူခဲ့တာကတော့2009ခုနှစ်မှာဖြစ်ပြီးပြီးခဲ့တဲ့နှစ်ကဒီသဘောတူညီမှုတက်တန်းကုန်ခဲ့တာဖြစ်ပါတယ်။ဒီဒီရင်သဘောတူညီမှုကိုတော့9နှစ်တက်တန်းထားရှိဖို့ညှိနှိုင်းခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကဆိုမျိုးသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားအရာရှိတွေအကြားဒီ10ချိန်လောက်တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့မှအခုသဘောတူညီချက်ကိုရယူနိုင်ခဲ့တာဖြစ်ပြီးတော့ဒီသဘောတူညီမှုကိုလွှတ်တော်ကနေအတည်ပြုပေးရအောင်မှာဖြစ်ပါတယ်။နိုင်ငံအကြအထူးလုပ်ငန်းသဘောတူညီချက်ပထမဆုံးအချိန်လက်မှတ်ရေးထိုးခဲ့တာကတော့1992ခုနှစ်ကဖြစ်ပါတယ်ရှင
် View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ9.24 kHz 12.23 9.32 kHz 9.25 9.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်မြန်မာပိုင်းစီစဉ်ကတနင်္လာနေ့နနခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်။အီရတ်နိုင်ငံဘက်ဒက်မြို့တော်အတွင်းတနင်္ဂနွေနေ့မနေ့ပိုင်းခရီးသွားတွေရှုပ်ထွေးနေတဲ့အချိန်မှာကားဘုံနှလုံးပောက်ကွဲခဲ့တယ်လို့စစ်သွေးကြွတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားအပြန်လှန်တက်ခိုက်မှုတွေဖြစ်ပွားပြီးတော့အနည်းဆုံး18ယောက်အရတား18ယောက်တေဆုံးသွားခဲ့ပါတယ်။အသေးပြောက်များတဲ့တက်ခိုက်မှုကိုမြို့လယ်မှာရှိတဲ့လူစီကားရဘတ်စကားဂိတ်တစ်ခုတွင်မှပြုလုပ်ခဲ့တာပါ။အဲဒီဘတ်စကားဂိတ်မှာထောင်နဲ့ချီတဲ့ခီးသွွားတွေတွာလာနေကြတာဖြစ်ပါတယ်။ပထမအဆုံးကားဘုံးဟာကားဂိတ်ရဲ့အပြင်ဘက်မှာပေါက်ကွဲခဲ့တာဖြစ်ပြီးတော့လူ6ယောက်သေဆုံးပြီး16ယောက်ဒဏ်ရာရရှိသွားပါတယ်။နောက်ကားဘုံးကတော့ဘက်ဒက်မြို့ရဲ့တခြားနေရာမှာပေါက်ကွဲခဲ့တာဖြစ်ပြီးတော့အနည်းဆုံးလူ4ယောက်သေဆုံးသွားပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအစိုးရကဒီရုရှားနိုင်ငံနဲ့ဆက်ဆံရေးကိုအလေးပေးတဲ့အနေနဲ့ဥရောပသမဂ္ဂနဲ့ဆက်ဆံရေးအနီးကပ်တည်ဆောက်ဖို့ကိစ္စလက်လွတ်ဆုံးရှုံးခဲ့တဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ကြတဲ့လူမှုစုဝေးဆန္ဒပြမှုကြီးတွေဒီနှစ်ထဲဆက်လက်ဖြစ်ပွားခဲ့တာမှာမနေ့တုန်းကလည်းမြို့တော်ကီယက်ဖ်မှာတက်ကြွလှုပ်ရှားသူထောင်ထဲချီစုဝေးခဲ့ကြပါတယ်။တနင်္ဂနွေနေ့ကလွတ်လပ်ရေးရင်ပြင်မှာစုဝေးခဲ့ကြတဲ့ဆန္ဒပြပွဲကိုခန့်မှန်းခြေလူ9000လောက်လာရောက်ခဲ့ကြတာပါ။ဒီကိရရဲ့ပိုင်းကဆန္ဒပြသူတွေနဲ့ရဲတွေအကြားထိတိုက်ရင်ဆိုင်မှုတွေအတွင်အတိုက်ခံခေါင်းဆောင်ယူရီလက်ဆန်ကိုပြင်းပြထန်ထန်တရားရခဲ့ပြီးတော့လူတွေတာစီနဲ့ချီတရားရခဲ့ကြပြီးတဲ့နောက်ပိုင်းမနေ့တုန်းကဒီထပ်မံဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲအတွင်အတိုက်ခံခေါင်းဆောင်လက်ဝေချန်ပီယံဗီတလီကစ်စကိုကလမ်းမပေါ်ထွက်ဆန္ဒပြမှုတွေနဲ့တနိုင်ငံလုံးအတိုက်အတာနဲ့ဆန္ဒပြပွဲတွေကိုဆက်လက်လှုပ်ဆောင်သွားကြဖို့လူထုကိုတိုက်တွန်းခဲ့ပါတယ်နောက်ထပ်အတိုက်ခံခေါင်းဆောင်တစ်ဦးဖြစ်တဲ့ဒီသူဦးကလည်းယူကရိန်းအစိုးရပေါ်မှာနောက်နိုင်ငံတွေကတခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့တောင်းဆိုခဲ့ပါတယ်ရှင်
ဒီလာတဲ့ဂျနီဗာမြို့မှာကျင်းပမယ့်ညဉ့်ဉျေးရေးဆွေးနွေးပွဲကိုဆီးရီးယားအတိုက်ခံတွေတက်ရောက်လိမ့်မယ်လို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်ဒီဆွေးနွေးပွဲဟာဆီးရီးယားအဖွဲ့အစည်းအားလုံးအတွက်အများယုံကြည်လက်ခံနိုင်မှုကိုစမ်းသပ်ရာကြလိမ့်မယ်လို့တနင်္ဂနွေနေ့မျိုးတနင်္ဂနွေနေ့ကပဲရစ်မြို့နိုင်ငံရဲ့ဝန်ကြီးတွေရဲ့ဆွေးနွေးပွဲအပြီးမှာမစ္စတာကယ်ရီကပြောလိုက်တာပ
ါ
2023ဇန်နဝါရီလ2024ဇန်နဝါရီလ23ရက်နေ့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစံမိုးဝေနဲ့မခင်ဖြူထွေးတို့ကကြေညာခဲ့တာပါအခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ် တနင်္ဂနွေနေ့အပြစ်ခတ်ရစေးစာချုပ်လက်မှတ်ရေးထိုးဖို့ဆွေးနွေးပွဲကိုဖေဖော်ဝါရီလတည်းမှာကျင်းပနိုင်ဖို့တိုင်းသာခေါင်းဆောင်တွေကအဆိုပြုထားပါတယ်ဒူးဝန်ကြီးဦးအောင်သိန်းဦးဆောင်နဲ့မြန်မာညီညာရေးကိုယ်စားလှယ်အဖွဲ့နဲ့တိုင်းသာခေါင်းဆောင်တွေဟာထိုင်းနိုင်ငံချင်းမိုင်မြို့မှာမနေ့ကတွေ့ဆုံခဲ့ကြပါတယ်အပြည့်အစုံကိုမတ်အင်ဂျင်နိုင်ကပြောပြပါပါ
လိုက်စာညီလာခံရဲ့နောက်ဆက်တွဲတိုင်းသာခေါင်းဆောင်ချင်းချင်းဒုတိယအကြိမ်တွေ့ဆုံပွဲကိုတော့ KNU နယ်မြေဖြစ်တဲ့လေးဝါမှာဒီလ 22ရက်နေ့22ရက်နေ့မှာဆက်လက်ကျင်းပဖို့ရှိပါတယ်။ဒါပေမဲ့ဒီဖအံမြို့မှာဇန်နဝါရီလ24 25 26မှာဆက်ပြီးတော့ဒီတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲဖို့စာချုပ်ချုပ်ဖို့အတွက်ဆွေးနွေးပွဲရထားတာကို February လောက်မှာရွှေ့ပြီးတော့ဆွေးနွေးဖို့အဆိုပြုထားကြောင်း KNU ခေါင်းဆောင်ဘဒူကွယ်ထူးဝင်းကပြောပါတယ်။
အချိန်ကကျွန်တော်တို့ဒီသိပ်ပြီးတော့ကတ်နေတဲ့အပေါ်မှာချင်းကြတဲ့အပေါ်မှာကျွန်တော်တို့ဘက်ကညှိနှိုင်းစရာဒီရှိတယ်တဲ့အပေါ်မှာကျွန်တော်တို့ကထပ်ပြီးတော့ဒီဖေဗူလာတွင်မှာကျင်းပဖို့တော့ကျွန်တော်တို့အဲ့ဒါတင်ပြဆွေးနွေးခဲ့တယ်။ဒါဝင်တဲ့တစ်ဖက်ကနေပြီးတော့သူတို့ကျွန်တော်တို့ဖန်ပြစီနဲ့ပါလာတဲ့ဒုတိယဝန်ကြီးကလည်းသူကသားလည်းသဘောပေါက်တယ်။နောက်ပြီးတော့ကျွန်တော်ဦးအ လိုအမှုဆိုတာကကျွန်တော်တို့ဒီဖန်ပွဲမှာတွေ့ဆုံဆွေးနွေးမှုမှာကဲပေါ်လေကျွန်တော်တပြင်းလုံးအပြစ်ခရဆဲကိုသွားနိုင်တဲ့ပြင်ဆင်မှုကျွန်တော်တို့ဘက်မှာလည်းလိုအပ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုတင်ပြဆွေးနွေးတာဖြစ်တယ
်ဒီအခုလက်ရှိတနိုင်ငံလုံးအပြစ်ခရဆဲရေးဆွေးနွေးနေတဲ့ကိစ္စဆောင်ရွက်နေတဲ့ကိစ္စပေါ်မှာအဲ့ဒီကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားကိုရောဘယ်လိုသိရလဲရှင်
တမ္မတော်ကကွေဦးစီးချုပ်နဲ့တွေ့တဲ့တရားမှလည်းတမ္မတော်ကကွေဦးစီးချုပ်ကပြောတဲ့သူအနေနဲ့ကလည်းတမ္မတကြီးရဲ့ဦးဆောင်မှုတမ္မတကြီးရဲ့နော်စီစဉ်မှုသူအကုန်လုံးလက်ခံတယ်ပြည်ထောင်ချင်းတည်ဆောက်တဲ့နေရာမှလည်းသူကလည်းလက်ခံတယ်သူတခုပဲပြောပါတယ်ကျွန်တော်လုပ်တဲ့နေရာမှစီစီချာချာအချင်းယူစဉ်းစားပြီးတော့တရှင်းပြတရှင်းပြရမယ်လို့ဆိုတဲ့သဘောထားတော့ရှိတယ်ဒီတင်ရင်ဖြစ်ဖို့အတွက်ပေါ့နော်အဲဟိုးစံနဲ့ချစ်ပြတဲ့ပြည်ပြည်ရှင်မှုကမပြည့်စုံမဲနဲ့နော်အလင်းစလို့သွားလို့ရှိရင်လည်းမကောင်းဘူးဒါတော့သူတင်ပြဆွေးနွေးတာရှိပါတယ
်အခုလိုတိုင်းရင်းသားတွေနဲ့တွေ့ဆုံဆွေးနွေးနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တိုးတက်လာတယ်လို့အစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကဥညုံအုံမြင့်ကလည်း VOE ကိုပြောပါတယ
်ဒီနေ့ကျွန်တော်တို့မြင်တာတော့ဒီတိုင်းရင်းသားကောင်းဆောင်တွေနဲ့ပြောင်းစုပင်ကြီးကောင်းမြင့်အကြမ်းပါဒီနားလေတဲ့အတွက်ကြောင့်ဒီကျွန်တော်တို့ Nationwide Ceasefire Agreement ကိုအားလုံးကနေဒီမူကြမ်းကိုအနောက်ဖက်စလုံးကနေပြီးတော့လိုအပ်တဲ့ဟာတွေကိုတူတူထိုင်ပြီးတော့ဒီဖြည့်ရှင်းမယ်ဆိုတဲ့အဆင့်ကိုရောက်တဲ့အတွက်ကြောင့်ဒါကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီအနာဂတ်ဒီငြိမ်းချမ်းရေးဖြစ်စဉ်ဟာဒါလမ်းစာပါအဓိကတော့နှစ်ဖက်ကောင်းဆောင်တွေရဲ့ယုံကြည်မှုတမတားကြီးကလည်းဒီအာမခံချက်ကဒီတိုင်းရင်းသားတွေအားလုံးအနေနဲ့ဒီအချက်ကိုသူတို့အဓိကရပြီလို့ကျွန်တော်ထင်ပါတယ်ဗျာ
တနိုင်ငံလုံးအပြစ်ခက်ရစဲရေးစာချုပ်ချုပ်နိုင်ဖို့ဆွေးနွေးပွဲကိုတိုင်းရင်းသားကောင်းဆောင်တွေနဲ့မြန်မာအစိုးရကြားပထမအကြိမ်အဖြစ်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကကျင်းပခဲ့ပါတယ်ရှင
်သောရရှင်များရှင်အပြောင်းလဲတွေနဲ့အတူနိုင်ငံတကာနဲ့ထိတွေ့လာနေတဲ့မြန်မာနိုင်ငံမှာIntellectual property rights လို့ခေါ်တဲ့ညာနာဥစ္စာပစ္စည်းမူပိုင်ခွင့်နဲ့ပတ်သက်လို့ပြဿနာတွေပေါ်လာနိုင်တာကိုဘယ်လိုများတားဆီးနိုင်လိမ့်မယ်လို့ယူဆကြပါသလဲ။ပြပကရုပ်ရှင်ဂီတစာပေတွေကိုခွင့်ပြုချက်မရှိဘဲသုံးနေတာတွေရပ်သင့်ပြီလို့ရောသောတာရှင်တွေယူဆကြပါသလား။ VOA ရဲ့အင်ကာနေကြဘက်ဓာတ်ရိုက်လီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232382 999လေးကိုကြိုတင်အကြောင်းကြားထားလို့ရသလိုဆွေးနွေးလို့တဲ့အကြောင်းအရာကိုစာနဲ့ဖြစ်စေအသက်ဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုပို့နိုင်ကြပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါမနက်ဖြန်ညတင်ဆက်မဲ့ဓာတ်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးဆွေးနွေးထားတာကိုဦး မြန်မာပိုင်းဌာနဌာနမှူးဦးသန်းလွင်ထွန်းကနေတင်ဆက်ပါမယ်ခင်ဗျာ
။မြန်မာညီညာရေးစင်တာ MPC ရဲ့အကြံပေးအဖွဲ့ဝင်တူဖြစ်တဲ့ချင်းအမျိုးသားဒေါက်တာအန်ဒရူးငွေကြုံးလျံကသူ Managing Director တူဦးဖြစ်မြန်မာနိုင်ငံမှာပထမအဦးဆုံးဖွင့်လှစ်တည်ထောင်လိုက်တဲ့ Husfield Rubin Mayor and Rose American ဥပဒေအကျိုးဆောင်အဖွဲ့ဟာမြန်မာနိုင်ငံရဲ့ယင်းနှိမ့်နှံ့မှုအခွင့်အလမ်းတွေကိုကဘာကသိအောင်နဲ့နိုင်ငံတကာပို့ကုန်လုပ်ငန်းမှာမြန်မာဘက်ကပို့ပြီးအကျိုးအမြတ်များရနိုင်စေဖို့ဥပဒေအကြံပေးမှုတွေလှုပ်ဆောင်ပေးနေတယ်ဆိုတဲ့အကြောင်းပြောပြပါရစေ။ American ပြည်ထောင်စု Indiana ပြည်နယ်ကိုခေတ္တပြန်လည်ရောက်ရှိနေတဲ့ Dr. Andrew ငွေကြုံးလျံကို VOA ကဆက်သွယ်မေးမြန်းထားတာပါ။
The husband of Ruben Maya and Rose ka the America ma thuru yau na khu shi de New York ma shi de naw pi lo California ma shi de naw pi lo Israel ma shi de Romania ma shi de akhu ka Myanmar pi ka chano lo number 5 po yau a nei ne sa pi lo phwin na phit par de
ari ubri a chou saung a phwe a nei ne ga blo kaisa ri ko adika tha pi lo saung yet de le khmyar
ကျွန်တော်တို့ကဒီမြန်မာနိုင်ငံကနေဒီလွန်ခဲ့တဲ့နှစ်ပေါင်း20 30အတွင်းမှာဒီနိုင်ငံခြားတွေကနေစီးပွားရေးပိတ်ဆို့မှုလုပ်တဲ့အတွက်ကြောင့်မြန်မာနိုင်ငံကနေနိုင်ငံခြားကိုတင်ပို့မဲ့ကုန်ပစ္စည်းတွေမတင်ပို့နိုင်တဲ့ကိစ္စကိုတင်ပို့နိုင်အောင်ကျွန်တော်ကကူညီချင်တယ်ဥပမာဆိုပါဆိုဒီရေလုံငန်းကနေတစ်နှစ်တစ်နှစ်ကိုတို့နိုင်ငံခြားကိုပို့နေတဲ့ဟာကဒေါ်လာတန်900ကနေတန်900လောက်ရှိပါတယ်တို့ပို့တဲ့ဟာကဒီအိန္ဒိယနဲ့တရုတ်ကိုတို့ပို့ပါတယ်ယူရိုပနဲ့အမေရိကန်တို့ပို့လို့မရပါဘူးဒီစီးပွားရေးပိတ်ဆို့မှုကြောင့်အဲ့ဒါတော့တို့ပို့လို့ရှိရင်တို့ရမယ့်ပိုက်ဆံထည့်ပို့ပြီးတော့ရနိုင်မယ့်လမ်းကြောင်းကိုကျွန်တော်တို့ကတိပါတယ်အဲ့ဒီလမ်းကြောင်းထဲကိုတို့ရောက်နိုင်အောင်တို့လည်းကူညီရင်းကျွန်တော်တို့လည်းကျွန်တော်တို့တက်တဲ့ဒီဥပဒေပညာနဲ့အမေရိကန်နဲ့ EU တွေကိုဘယ်လိုချင်းကရမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကလုပ်ပေးချင်ပါတယ်အဲ့ဒါကရေလုံငန်းနဲ့ဟိုပါပဲဖြစ်ပါတယ်အထည်ချုပ်လုပ်ငန်းလည်းရှိပါတယ်ဆန်လုပ်ငန်းလည်းရှိပါတယ်တခြားလုပ်ငန်းရှင်တွေအများကြီးမြန်မာပြည်မှာရှိပါတယ
်ဒါပေမဲ့ဒီလိုတင်ပို့ပေးနိုင်တဲ့အခွင့်အရေးဆိုတာကအခုဒီနှစ်ပိုင်းကာလအတွင်းမှာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေရှိနေပြီဆိုပြီးတော့အမေရိကန်နဲ့အနောက်ဥရောပနိုင်ငံတွေကနေပြီးတော့အသိအမှတ်ပြုပြီးတော့ဒီဟိုပိတ်ဆို့ထားတာတွေကိုဖြေလျှော့ပေးလိုက်တဲ့နောက်ပိုင်းမှာဖြစ်လာတာမဟုတ်ဘူးလား
ဟုတ်ပါတယ်American ကနေဒီပိတ်ဆို့မှုတွေကိုဖြေလျှော့လို့မလုပ်လို့ရှိရင်လည်းကျွန်တော်တို့ကလုပ်လို့မရပါဘူး။နောက်ပြီးတော့တခုရှိတာကအခုချိန်ထိ American ရဲ့ဒီဘန်လုပ်ငန်းရှင်တွေပေါ့ American Banker Association ကမြန်မာပြည်ကိုပိုက်ဆံဆွဲလို့ရတယ်ဆိုတာဒီ Treasury Department ကသူတို့ပြောထားတဲ့ဟာကိုအခုချိန်ထိ Banker Association အများကြီးကမသိပါဘူး။အဲ့ဒါမျိုးတွေကိုကျွန်တော်တို့ကတခုပြီးတခုလိုက်ပြီးတော့လုပ်ပေးနေပါတယ်။အခုချိန်မှာသမ္မတဥပမာကနေသူတို့ကခွင့်ပြုလိုက်တဲ့အတွက်ကျွန်တော်တို့ဒီပိုက်ဆံကိုဆွဲလို့ရပါပြီဆိုတဲ့ဟာကိုကျွန်တော်တို့ကအဲ့ဒါမျိုးလိုက်လို့ပေးနေပါတယ
်။ဆိုတော့လိုက်လို့ပေးနေပါတယ်ဆိုတာကဒီတာမန်လူအမြင်အရဆိုလို့ရှိရင်တော့အထူးသဖြင့်ပေါ့နော်ဒီအမေရိကန်ကနေပြီးတော့မြန်မာနိုင်ငံကိုစီးပွားရေးပိတ်ဆို့ထားတာတွေဥပမာငွေကြေးစနစ်အရဝန်ဆောင်မှုလုပ်ငန်းတွေကိုတားမြစ်ထားတာတွေကိုဖယ်ရှားပေးလိုက်တယ်ဆိုတဲ့တခါလေးနဲ့မပြီးဘူးလားမပြီးဘဲနဲ့ဒီဥပဒေအကြောင်းအရာတခြားဘာလို့ဆရာတွေကြံနေသေးလို့အခုလိုဒေါက်တာအင်ဒူရိုရဲ့ law firm မှာလိုက်ပြီးတော့ဆောင်ရအကျိုးဆောင်ပေးနေရတယ
်ဟုတ်ကဲ့ကျွန်တော်တို့အကျိုးဆောင်ပေးတယ်ဆိုတာကโอเคဒီနံပါတ်1ကဒီ American Banker Association ကအစိုးရကနေ policy ချမှတ်လိုက်ပြီးမဲ့အတိတ်ကိုလုလိုက်ပြီးမဲ့ဒီ Banker Association အောက်ခြေကလူတွေကနားမလည်ပါဘူးမြန်မာပြည်ဆိုတာနဲ့တို့ကလန့်ပြီးတော့ဟာဒါဟိုပိတ်ဆို့မှုလုပ်ထားတဲ့တိုင်းပြည်ပဲဟိုဘာလဲဒီစစ်အုပ်ချုပ်ရေးတိုင်းပြည်ပဲဆိုပြီးတော့တို့ကနားမလည်ပဲနဲ့အပေါ်ကဟောင်းနားမလည်တဲ့ဟာကိုနားလည်အောင်ရှင်းပြတယ်ဒုတိယပထမချက်ဒုတိယချက်ကကျွန်တော်တို့အစိုးရဘက်ကနေလည်းပဲမြန်မာနိုင်ငံအစိုးရဘက်ကနေလည်းပဲဒီ American Banker Association တွေနောက်ပြီးတော့ဒီ Treasury Department တွေနောက်ပြီးတော့ဒီတခြားတက်ဆိုင်ရာဌာနတွေကိုချင့်ကပ်ပြီးတော့ကျွန်တော်တို့ဒါဟိုဒါတွေဖြစ်ပြီးပါပြီဆိုတဲ့ဟာကိုသူတို့နားလည်အောင်ပြောပေးဖို့အဲ့တော့ကျွန်တော်တို့ဒီ law firm ကနေဒါမျိုးတွေလိုက်လို့ပြီးနေတယ်တတိယချက်ကဒီမြန်မာနိုင်ငံနေနိုင်ငံခြားကိုတင်ပို့တဲ့ကုန်ပစ္စည်းတွေကိုမြန်မာဆိုတဲ့တစိတ်ပါတာနဲ့ဟိုဘက်ကနေဟာဒါဟိုပိတ်ဆို့မှုထဲမှာပါနေလားမပါနေလားမရှင်းတဲ့လူတွေကိုရှင်းအောင်လို့ကျွန်တော်တို့ကကြားကနေအကျိုးဆောင်လုပ်ငန်းတွေလုပ်ပေးပါတယ်နံပါတ်4ကကျွန်တော်တို့ law firm မှာအဓိကအရေးကြီးတာမြန်မာပြည်မှာအစင်လာပျောက်သွားတဲ့ဒီအလကားနဲ့ဟိုအမှုလိုက်ပြီးတဲ့စနစ်ပေါ့ pro bono စနစ်ကိုပြန်ပြီးတော့ မတည်နိုင်အောင်လို့ဟိုကျွန်တော်တို့ကလုပ်ပြီးပါတယ်အခုကျွန်တော်မလာခင်မှာလည်းပဲကျွန်တော်တို့ law firm ကနေဒီပိုက်ဆံမရှိတဲ့လူတွေကိုဟိုရှင်းနေမငှားနိုင်တဲ့လူတွေပေါ့နော် sorry အဲ့ဒီရှင်းနေမငှားနိုင်တဲ့လူတွေကိုအလကားနဲ့ကျွန်တော်တို့ရှင်းနေလိုက်ပေးဖို့တွေအမှုတွေကိုကျွန်တော်တို့တန်းစီပြီးတော့ချပေးထားပါတယ်ဒါမျိုးစနစ်တွေကိုဒီ American Bar Association ရဲ့စနစ်အဆင့်လောက်ကိုရှိအောင်ကျွန်တော်တို့မြန်မာပြည်မှာလုပ်နေပါတယ်ဆရာ
ဟိုအမှုကိုအလကားလိုက်ပေးတယ်ဆိုတာတဲ့အမှုနိုင်မှပတ်စံပေးရမယ်ဆိုတဲ့စနစ်မျိုးကိုပြောချင်တာမလား
မဟုတ်ပါဘူးကျွန်တော်တို့အဲ့ဒီအမှုကိုအဲ့လိုမျိုး pro bono လုပ်ပေးတယ်ဆိုတာပိုက်ဆံတပြားမှမယူပါဘူးနိုင်ရင်လည်းမယူဘူးရှုံးရင်လည်းမယူဘူးဒါမဲ့ကျွန်တော်တို့ကဒီရှေ့နေမငှားနိုင်တဲ့အမှုတွေတွေအတွက်ကျွန်တော်တို့ကကျွန်တော်တို့ရှိမှလုပ်နေတဲ့ဒီရှေ့နေ6ရောက်ရှိကနေကျွန်တော်တို့အလကားနဲ့လုပ်ပေးပါတယ
်အဲ့ဒါကဘလို့ဆိုင်ဘလို့အမှုတွေကိုပြောချင်တာလဲစီးပွားရေးဆိုင်ရာအမှုတွေကိုပြောတာလားဒီရာဇဝဲဆိုင်ရာအမှုတွေကိုပြောတာလား
အဓိကတော့ဆရာကျွန်တော်တို့ဟိုနံပါတ်1ဦးစားပေးတာနိုင်ငံကြီးနဲ့ပတ်သက်တဲ့အမှုတွေပဲနံပါတ်1ဦးစားပေးပါတယ်ဒုတိယကဒီပုဂ္ဂလိကနဲ့ဆိုင်တဲ့ဟိုတရမမှုကိစ္စတွေကိုလည်းကျွန်တော်တို့ဆက်လုပ်ပေးပါတယ်တတိယကအခုနလို့ဟိုစီးပွားရေးနဲ့ပတ်သက်ပေမဲ့အဲ့ဒီစီးပွားရေးကနိုင်ငံကြီးနဲ့ဆက်နွယ်နေတဲ့ဆိုလို့ရှိရင်ကျွန်တော်တို့အစည်းအဝေးထိုင်ပါတယ်ရှိနေတဲ့အကုန်လုံးနဲ့အစည်းအဝေးထိုင်ပြီးတော့ဒီအမှုကစီးပွားရေးနဲ့ပတ်သက်လားနိုင်ငံရေးပတ်သက်လားပုဂ္ဂိုလ်ရေးနဲ့ပတ်သက်လားကျွန်တော်တို့ဒီဟာကိုကျွန်တော်တို့အလကားနဲ့ပိုက်ဆံမယူဘဲနဲ့အမှုလိုက်ပေးတင်လားဆိုပြီးတော့ကျွန်တော်တို့ကဆုံးဖြတ်ပါတယ်အဲမှာအများသဘောတူတယ်ဆိုရင်ရှိနေတရားကိုခင်ဗျားဒီအမှုယူမလားဘသူဒီအမှုယူမလဲဆိုပြီးတော့ကျွန်တော်တို့လုပ်ပေးပါတယ်ဒီစနစ်လေးကိုမြန်မာပြည်မှာပြန်ပြီးတော့ရှင်းတန်းလာအောင်ကျွန်တော်တို့ကစပြီးတော့လုပ်ပေးပါတယ်ဆရာ
အဲ့တော့ဒီ HRM ကဒီဥပဒေကြိုးဆောင်ဖွဲ့အနေနဲ့အခုဆိုလို့ရှိရင်ဖွဲ့စည်းပုံအင်အားဘယ်လောက်ရှိနေပြီလဲအထူးသဖြင့်နိုင်ငံသားရှိနေပြည်တွင်းကဥပဒေကြိုးဆောင်တွေဘယ်လောက်မြန်စီရော
ဟုတ်ကဲ့ပြည်တွင်းကရှိနေက၄ယောက်ရှိပါတယ်နောက်ပြီးတော့နိုင်ငံခြားရှိနေက10ယောက်လောက်ရှိပါတယ
်စိုးစိုးတုန်းကကျွန်တော်ပြောခဲ့တဲ့စီးပွားရေးပို့ကုန်သွင်းကုန်လုပ်ငန်းတွေမှာအကူအညီပေးတဲ့ကိစ္စအရင်းနဲ့ပတ်သက်လို့ပေါ့နော်အဲ့ဒီမှာအခုလောလောဆယ်ဒီဥပဒေကြိုးဆောင်ဖွဲ့အနေနဲ့ရရှိထားတဲ့ဟို client นี่ป่ะเนาะยาชิดาเนี่ยผ่าวเตยเนี่ยเบลูနိုင်ငံမျိုးတွေဘယ်လိုလုပ်ငန်းတွေမျိုးတွေပြီးမှာရှိနေပြီလဲခင်ဗျာ
အခုလောလောဆယ်မှာကျွန်တော်တို့ကလုပ်ငန်းစတင်တာတိတ်မကြသေးဘူးဆရာမကြသေးတော့ကျွန်တော်တို့ကငါးလုပ်ငန်းเนี่ยတွေ့တယ်နောက်ပြီးတော့အထည်ချုပ်လုပ်ငန်းเนี่ยတွေ့တယ်နောက်ပြီးတော့ဒီဆန်စပါလုပ်ငန်းเนี่ยတွေ့တယ်နောက်ပြီးတော့ဒီUMFCCI လို့ခေါ်တဲ့ဒီမြန်မာနိုင်ငံကုန်သွယ်ကြီးများအတင်းကလူကြီးတွေเนี่ยကျွန်တော်တို့ကအဆက်အသွယ်ရှိပါတယ်သူတို့เนี่ยတွေ့ပြီးတော့သူတို့ဒါလုပ်လို့ရှိရင်ဒါဖြစ်နိုင်တယ်ဒီလိုလုပ်လို့ရှိရင်ကျွန်တော်တို့ကဒီဖက်ကနေကူညီနိုင်တယ်ဆိုတော့ဟိုအဆင့်ကိုပဲကျွန်တော်တို့လုပ်ထားပါတယ်အခုချိန်ထိသူတို့စီကနေဟိုဗာလဲအမှုတည်းတယောက်အနေနဲ့ကျွန်တော်တို့ယူထားတဲ့ဟာတော့နည်းနည်းပဲရှိသေးတယ်ကျွန်တော်တို့ကအခုကရှင်းပြတဲ့အရှင်းပဲရှိသေးတယ်သူတို့ဖက်ကလည်းဘယ်လိုပို့ရမလဲအရင်တုန်းကနိုင်ငံခြားကိုအထည်ပို့ချင်တယ်ဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကနေ GSP အမှတ်သားတွေယူပြီးတော့ပို့တဲ့ဟာမျိုးယူရီးယားနဲ့ပို့တဲ့ဟာမျိုးဒီအဆင့်ကိုအခုချိန်မှာမရှိတော့ဘူးအဲ့တော့ကျွန်တော်တို့ဒီလိုလုပ်လို့ရတယ်ဆိုပြီးတော့ရှင်းပြနိုင်တဲ့အဆင့်ပဲကျွန်တော်တို့ကအခုလောလောဆယ်မှာလုပ်နေပါတယ်တစ်ချိန်တည်းမှာကျွန်တော်တို့အခုလုပ်နေတဲ့ဟာကဥမာဆိုဘောဆို GE တို့ဘာတို့ဒီအကြီးစား company တွေဝင်လာတဲ့အခါကျတော့မြန်မာနိုင်ငံရဲ့ဒီ foreign direct investment law နဲ့သူတို့ကဘယ်နည်းနဲ့ဟိုဟွာပေါ့ပုံမှန်သူတို့လုပ်နိုင်မယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်တို့ကိုလာပြီးတော့ငှားပါတယ်အဲ့ဒါမျိုးတွေလည်းကျွန်တော်တို့အကြံပေးထားတာရှိပါတယ်ဥပမာဆိုလျှက်စစ်ဖြန့်ဖြူးရေးလုပ်ငန်းဆိုတဲ့ဟာမျိုးနောက်ပြီးတော့ဒီအကြီးစားဒီဆောက်ရေးလုပ်ငန်းဟိုပါ construction နဲ့ပတ်သက်တဲ့ကိစ္စမျိုးဒါမျိုးမှာကျွန်တော်တို့ကိုအကြံလာတောင်းတဲ့ဟာရှိပါတယ
်အ
ဲ့ဒါမျိုးတွေကျွန်တော်အမှုယူထားတဲ့ဟာတွေရှိပါတယ
်အဲ့တော့နှစ်ဖက်ရှင်းပြရတော့ပေါ့ပြည်တွင်းကလုပ်ငန်းရှင်တွေကိုကြတော့ပြည်ပပုဂ္ဂိုလ်လုပ်ငန်းနဲ့ပတ်သက်ပြီးတော့တစ်ဖက်မှာရှိနေတဲ့ပိတ်ဆို့မှုတွေတစ်ဖက်မှာရှိနေတဲ့အခြေအနေတွေကဘယ်လိုလွန်မြောက်နိုင်မလဲဆိုတာပြောရတယ်
ဟုတ်ကဲ့
အပြင်ပကလာမဲ့ဟိုဒီလိုဖွဲ့စည်းတွေအတွက်ကြတော့မြန်မာနိုင်ငံမှာရှိနေတဲ့ FDI လို့ခေါ်တဲ့ဒီနိုင်ငံရေးချားထိုင်ရိုက်ရင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်ငန်းစဉ်တွေကိုရှင်းပြရတာပေါ့
ဟုတ်ကဲ့
အဲ့တော့အဲ့ဒီနေရာမှာဒီ FDI နိုင်ငံရေးချားရင်းနှီးမြှုပ်နှံမှုဥပဒေအနေထားကရောဘယ်လိုရှိသလဲခင်ဗျာနိုင်ငံရေးချားဒီရင်းနှီးမြှုပ်နှံသူတွေသဘောကျလောက်နိုင်တဲ့အနေထားရှိပြီလား
ဘယ်လိုပြောမလဲဆိုတရားမှတရားတော့သဘောကျနိုင်တဲ့အနေထားတော့မရှိသေးပါဘူး FDI တုန်းကလည်းကျွန်တော်ကိုတိုင်းနဲ့အဲ့ဒီတုန်းက CSD မှာဝင်ပါနေရဆိုတော့ကျွန်တော်လည်းအဲ့ဒီ FDI နဲ့ပတ်သက်ပြီးတော့အကြံပေးတဲ့အချက်တွေအများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့အကြံပေးတဲ့လောက်လည်းမရခဲ့သလိုကျွန်တော်တို့မရတင့်ဘူးလို့ထင်တာဟ ကိစ္စတွေလည်းရပါတယ်ဥပမာဆိုပါဆိုဒီ New York Convention 1959ပေါ့ဒီ arbitration ကိစ္စကိုကျွန်တော်တို့က FDI ပြီးတာနဲ့ကျွန်တော်တို့ law firm ကနေကျွန်တော်တို့အစိုးရကိုတင်ပြပါတယ်ဒီဟာကိုလက်မခံလို့ရှိရင်ဒီဟာကိုလက်မှတ်မထိုးလို့ရှိရင်နိုင်ငံခြားကလာပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်မှာမဟုတ်ဘူးဘာလို့လဲဆိုတော့ပြဿနာဖြစ်တာနဲ့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကိုနိုင်ငံခြားကမ္ပဏီတွေလက်မခံတဲ့အတွက်ဒါကိုလက်ခံပေးဖို့ကျွန်တော်တို့အစိုးရကိုကျွန်တော်တို့ပြောပေးပါတယ်အဲ့ဒါကျွန်တော်တို့ပြောတယ်လို့ပဲဖြစ်ဖြစ်အစိုးရဘက်ကနားလည်လို့ပဲဖြစ်ဖြစ်အဲ့ဒီဒီနယူးယောက်ကွန်ဗင်းရှင်19ဟိုကောဒီ arbitration ကိုသူတို့ကလက်ခံလိုက်တဲ့အခါကျတော့ခုနိုင်ငံခြားရင်းနှီးမြှုပ်နှံတဲ့လူတွေကစိတ်လက်ချမ်းသာစွာနဲ့လာပြီးတော့လုပ်ပါတယ
်ဥပမာသဘောကတော့ပြဿနာဖြစ်လို့ရှိရင်မြန်မာနိုင်ငံရဲ့တရားရုံးတွေရဲ့စီရင်ချက်ကို
မယူဘဲနဲ့
New York arbitration New York ကနေခုံရုံးကနေဆုံးဖြတ်ပြီးတာကိုလိုက်နာရမယ်ဆိုတ
ဲ့ New York ခုံရုံးမဟုတ်ပါဘူး New York ရဲ့ဒီ convention 1959ရဟိုကြားနိုင်ငံတစ်ခုခုကနေ
ဟို
ဟိုဆုံးဖြတ်ချက်ကိုယူပေးရပါတယ
်။ဟုတ်ကဲ့
။အဲ့ဒါကြောင့်လေကိုကာကိုလာတို့ဝင်လာတယ်။အဲ့ဒါကြောင့်လေတခု Ford ကလည်းဝင်လာတယ်၊ Chevy ကလည်းဝင်လာတယ်၊ Toyota ကလည်းဝင်လာတယ်။တခြားအဲ့ဒီ company အကြီးကြီးတွေဝင်လာတယ်ဆိုတဲ့ကိစ္စကအဲ့ဒါဟာမျိုးအစိုးရဘက်ကနေသူတို့လိုက်လျော့ပေးတဲ့အတွက်သူတို့မှလုံခြုံမှုရှိတယ်ဆိုပြီးတော့ဝင်လာတာဖြစ်ပါတယ်ဆရာ
။ဟုတ်ကဲ့။အဲ့တော့ဒါပေမဲ့လေနှိုင်းရှင်လိုက်လို့ရှိရင်တော့ပြီးခဲ့တဲ့ဟိုဒီစစ်ဆိုးရကာလတလျှောက်လုံးအခုချိန်ထိအမေရိကန်ဘက်ကဆိုရင်အထူးသဖြင့်ယင်းနီးမြုံနှံမှုကဒေါ်လာမှတန်ပေါင်း250လောက်ပဲရှိသေးတယ
်
အဓိကကအာရှဘက်ကဥမာတရုတ်ဘက်ကနဲ့ရှင်လိုက်လို့ရှိရင်ဟိုဘက်က14ဘီလီယံခွဲလောက်ရှိနေတဲ့အနေအထားမျိုးနဲ့နှိုင်းရှင်လိုက်အပုံကြီးกว่าနေသေးတယ်လေအဲ့တော့အထူးသဖြင့်အမေရိကန်အပါအဝင်အနောက်ဥရောပနိုင်ငံတွေကဗမာပြည်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့သွားတာကြည့်နေကြတယ်လက်ရှိမဝင်နိုင်သေးတဲ့အတားအဆီးကဘာကြောင့်လဲခင်ဗျ
ကျွန်တော်အမြင်မှာတော့အချက်နှစ်ချက်ရှိပါတယ်ဆရာ။နံပါတ်1အချက်ကဒီအရှိနိုင်ငံကလူတွေပေါ့နော်။ဒီတရုတ်တို့ကျွန်တော်အင်းနီချင်းတိုင်းပြည်တွေကဒါမျိုးလုပ်ရတယ်ဆိုတာသူတို့ကဟိုတတိရှိလို့ပါ။ရှုံးရင်လည်းရှုံး၊နိုင်ရင်လည်းနိုင်။ဒါပေမဲ့အနောက်နိုင်ငံတွေကဒီ company တစ်ခုရဲ့ shareholder တွေရဲ့ဆုံးဖြတ်ချက်ကတော်တော်အရေးကြီးတဲ့အတွေ့အဲ့ဒီ company တစ်ခုမှာ share ကိုယူထားတဲ့လူတွေရဲ့ဆုံးဖြတ်ချက်နဲ့တပိပိနဲ့တွားရတဲ့အတွက်အခုချိန်ထိနည်းနည်းဒီ EU နဲ့ဒီ US တို့တခြားတိုင်းပြည်တွေကနည်းနည်းနှေးကွေးနေတာဖြစ်ပါတယ်။ဒါပေမဲ့အဲလူတွေဒီရှေးယာပိုင်ရှင်တွေရဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုကိုနားလည်လာနိုင်အောင်ပြောနိုင်တဲ့လူရှိလာတဲ့အခါကျလို့ရှိရင်ကျွန်တော်တို့ဒီရင်းနှီးမြှုပ်နှံမှုတွေကအများကြီးဝင်လာမယ်လို့ကျွန်တော်တို့ယူဆပါတယ
်။အဲတော့လောလောဆယ်နှစ်အပိုင်းခြားဘလောက်အတွင်းမှာဒီလိုယုံကြည်မှုတိုးပွားလာပြီးတော့ရင်းနှီးမြှုပ်နှံမှုတွေခိုင်ခိုင်မာမာဝင်လာလိမ့်မယ်လို့မျှော်လင့်ထားတယ
်ဆရာအဲ့ဒါတော့ဟိုဒီဒါမျိုးတွေဒီလိုဖြစ်ပါတယ်ဆိုပြီးတော့ဒီကျွန်တော်တို့တိုင်းပြည်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုဖွင့်ပြောနိုင်တဲ့လူတွေများများရှိလေလေဟိုရင်းနှီးမြှုပ်နှံမှုတွေကရင်းနှီးမြှုပ်နှံမှုတွေကပို့ပြီးတော့များများဝင်လာလိုက်လေဖြစ်ပါမယ်အဲ့တော့အခုကျွန်တော်တို့ HRMR law firm လို့ဟာမျိုးမြန်မာပြည်မှာ law firm 10ခု20ခု30ခု50ခုတရားသူတို့ဖြစ်လာတဲ့အခါကျရင်သူတို့ကပြောမယ်အဲဒါဖြစ်တယ်ဟိုမှာဖြစ်တယ် FDI ဒါဖြစ်တယ် New York Convention လို့သူတို့ကလက်မှတ်ထိုးထားတယ်ဟိုအရင်တော့ကပြဿနာဖြစ်တဲ့ကိစ္စဒါကြောင့်ဖြစ်တယ်ဆိုပြီးတော့ပြောပေးနိုင်တဲ့ကြားလူကလူနေပါတယ
်ဒေါက်တာအန်ဒရူးငွေကြုံးလန်နဲ့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ကျွန်တော်တန်းလွင်ထားပါခင်ဗျာ
ဦးတန်းလွင်ထွန်းစီစဉ်တင်ဆက်တဲ့မြမဒီမိုကရေစီရေးရဆွေးနွေးခန်းကိုနားဆင်ကြရတာပါခင်ဗျာအစီအစဉ်နောက်ပိုင်းမှာမြန်မာပြည်မှပေးစာများတက်ကြီးစကားအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ် VOA ကိုစောင့်မျှော်နားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို